တော်တာရှင်များခင်ဗျာဒီသတင်းပတ်တွေစီးပွားရေးကဏ္ဍမှာတနည်းတခြားတရုတ်ပြည်မှာပေါ်ပေါက်နေတဲ့အဆိုးရွားအရာရှိတွေပါတီတာဝန်ခံတွေရဲ့အဂတိလိုက်စားမှုကိုတရုတ်ပြည်ကွန်မြူနစ်ပါတီကခေါင်းဆောင်တွေကအမျက်ကန်နေတွန်းလှန်မှုအပြင်းထန်ကြိုးစားနေတယ်ဆိုတဲ့စီမံကိန်းတရားအကြောင်းပါပဲတရုတ်ပြည်ကွန်မြူနစ်ပါတီအတွင်းမှာအဂတိလိုက်စားမှုဟာပါတီရဲ့အာဏာထိန်းချုပ်မှုကိုပြက်ပြားသွားစေနိုင်မှုအတွက်အန္တရာယ်တစ်ခုဖြစ်လာပြီးတရုတ်ပြည်ကြီးရဲ့တည်ငြိမ်မှုကိုလည်းချိန်ချောက်လာနေပြီးဒါကြောင့်ဒီအဂတိလိုက်စားမှုတွေကိုပေါ်သေးသေးမစင်စားကြတော့ဘဲအပြင်းအထန်အရေးယူဆောင်ရွက်သင့်ပြီလို့တရုတ်သမ္မတဟူချင်တောင်းနဲ့တရုတ်ဝန်ကြီးချုပ်ဝမ်ဂျားပေါတို့ကတိုင်းပြည်သို့အသိပေးအကြောင်းကြားခဲ့ပြီးဖြစ်ပါလေ။အဲဒီလိုသူတို့ပြောရတာကလည်းပါတီတွင်အစ်င့်မြင့်တာဝန်ရှိပုဂ္ဂိုလ်အတိုင်းဝိုင်းနေမှာလက်ဆမ်းမှုတွေဟာတိုးတယ်တိုးလာနေလို့ဖြစ်ပါလေ။ပြီးခဲ့တဲ့တနင်္လာနေ့ကပဲရှန်ဟိုင်းကွန်မြူနစ်ပါတီရဲ့တွင်ရင်မှုအဂတိလိုက်စားမှုကြောင့်ပါတီကနေထုတ်ပယ်ခံလိုက်ရတယ်လို့ကြားရပါသေးတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဦးကျော်ကျော်သိန်းကပြောပြပေးပါပါခင်ဗျာ။
ဟုတ်ကဲ့ဦးကျော်ဆောင်ကြောင့်ခင်ဗျာရှန်ဟဲတို့ကလူသားတွေရဲ့ပင်စင်ရံမုံငွေတွေကိုအလွဲသုံးစားမှုနဲ့ရှန်ဟဲကွန်မြူနစ်ပါတီရဲ့အတွင်းရေးမှူးချန်လျန်ကူးကိုပါတီကထုတ်ပြတယ်လို့ကြေညာလိုက်ပါတယ်အလွဲသုံးစားလုပ်တဲ့ငွေပမာဏကလည်းမနည်းဘူးဗျဒေါ်လာ3000နဲ့ရှိနေတယ်အင်္ဂါနေ့ကတော့စုံစမ်းစစ်ဆေးမှုပြုလုပ်ရမှာအတွင်းရေးမှူးချန်လျန်ကူးတွေမဟုတ်တော့ဘဲဒီအမှုကြီးမှာတခြားတာဝန်ရှိပုဂ္ဂိုလ်တွေလည်းပါဝင်ပတ်သက်နေတယ်ဆိုတာတွေ့ရလို့ဒီအမှုတွေကိုကြကြနနအသေးစိတ်ဖော်ထုတ်စုံစမ်းဖို့ပီကင်းကကွန်မြူနစ်ပါတီဌာနချုပ်ကနေအမိန့်ထုတ်ခဲ့ပါတယ်။ချန်လျန်ကူးဟာရှန်ဟဲကွန်မြူနစ်ပါတီရဲ့အတွင်းမှုတဦးသာမကပဲတရုတ်ပြည်ရဲ့ဩဇာတက္ကမကြီးလာတဲ့ပေါ်လစ်ဗျူရိုအဖွဲ့ကအဖွဲ့ဝင်တဦးလည်းဖြစ်နေလေတော့ပိုပြီးတာဝန်ရှိတာပါဗျာ။အခုတရုတ်ပြည်ကတနိုင်ငံလုံးအတိုင်းအတာနဲ့အာဂရီလိုက်စားမှုပပျောက်ရေးစစ်ဆင်ရေးမှာပထမဆုံးအရေးယူခံလိုက်ရတဲ့ပါတီတွင်ယာရူးအမြင့်ဆုံးတာဝန်ရှိပုဂ္ဂိုလ်တူလည်းဖြစ်နေပါတယ
်။ဟုတ်ပါတယ်ခင်ဗျာ။အဲ့ဒါကြောင့်လဲအင်္ဂါနေ့ကတရုတ်ကွန်မြူနစ်ပါတီစည်းကမ်းထိန်းသိမ်းရေးဗဟိုကော်မတီဥက္ကဋ္ဌဂန်ဂျီရှန်းကဥပဒေနဲ့ပတ်သက်လာရင်ဘယ်သူ့ကိုမှတက်ညာမှာမဟုတ်ဘူးကျင်းလွတ်ခွင့်ပေးမှာလည်းမဟုတ်ဘူးလို့သတင်းတောက်ဒီကိုပီကင်းမြို့တော်မှာပြောကြားသွားတယ်လို့လဲကြားလိုက်ရပါသေးတယ
်။誒任何違反党纪的党员不论其啊
တရုတ်ကွန်မြူနစ်ပါတီရဲ့စည်းကမ်းကိုချိုးဖောက်တဲ့ဘယ်ပါတီဝင်ကိုမဆိုယာရုအဆင့်ဘလောက်ပဲကြီးကြီးငယ်ငယ်ကားကနန္နာစုံစမ်းစစ်ဆေးရေးဝင်ပြီးတဲ့နောက်မှာပြင်းပြင်းထန်ထန်အရေးယူမယ်လို့သတိပေးသွားခြင်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကတရုတ်ကွန်မြူနစ်ပါတီဟာပါတီဝင်ပေါင်း 11,000 ကိုအဂတိလိုက်စားမှုတခြားရာဇဝတ်မှုတွေကျူးလွန်မှုတို့နဲ့ပါတီကနေထုတ်ပယ်ဖြစ်ခဲ့တယ်လို့ပါတီကတာဝန်ရှိပုဂ္ဂိုလ်တွေကပြောပြပါတယ်။နိုင်ငံရေးအကဲခတ်သူတွေကတော့အခုလိုတရုတ်ကွန်မြူနစ်ပါတီကအဂတိလိုက်စားမှုတွေကိုကြက်ကြက်မတ်မတ်လှုံ့ဆော်လာခြင်းဟာသမရဟူချင်းတောင်းအတွက်လှုပ်ရမယ်အရေးကြီးအချိန်ကြာရောက်ပြီဖြစ်တယ်လို့ဆိုပါလေသူတို့အကြောင်းပြတာကတော့ကွန်မြူနစ်ပါတီဟာရှင်းနေမှာပါတီညီလာခံကြီးတရကျင်းပနိုင်မှုအတွက်အခုပြင်ဆင်နေပြီဖြစ်တဲ့အကြောင်းညီလာခံမှာသမရဟူချင်းတောင်းအတွက်ဒီအဂတိတိုက်စားမှုတိုက်ဖျက်ရေးစီမံချက်ရဲ့အောင်မြင်မှုကပါတီတွင်ထောက်ခံမှုတွေကိုပုံမိုးပြီးတော့ကြဲကြဲပြန့်ပြန့်ရရှိမှာဖြစ်ပြီးသူရဲ့အာဏာလဲပုံမိုးခိုင်မြဲလာမှာဖြစ်တဲ့အကြောင်းအဒီအခါမှာသမရဟူချင်းတောင်းဟာသူရဲ့အရာရာကိုဆက်ခံနိုင်မဲ့ကိုယ်ဘွားပုဂ္ဂိုလ်များကိုပါတီရဲ့အချက်အချာကြတဲ့ယာရုနေရဌာနရင်းမှာခံထားနိုင်မှာဖြစ်တဲ့အကြောင်းနိုင်ငံရေးအကဲခတ်သူတို့ရဲ့ဝေဖန်သုံးသပ်ချက်ကိုညင်ပြရင်းဒီသတင်းပါအတွက်ဒီပေါ်ရည်ကဏ္ဍကိုဒီမာရီမိကုန်းဆက်လိုက်ပါခင်ဗျာ